လက်နက်ကိုင်အဖွဲ့တွေလှုပ်ရှားရာရှမ်းပြည်နယ်မှာဒေသခံအကြသားတွေပြစ်ခတ်ခံရဖမ်းဆီးတပ်ဖြတ်ခံရတာတွေအပါအဝင်ဥပဒေမဲ့လုံရက်တွေပေါ်ပေါက်နေတဲ့အပေါ်ဒေသခံတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါရှမ်းပြည်နယ်ကြောင်မဲမြို့မှာစားတောက်ဆိုင်အတွင်တနက်နေ့ပြစ်ခတ်တာကြောင့်နှစ်ဦးဒဏ်ရာရခဲ့သလိုကုတ်ခိုင်မြို့နယ်မ မှာတော့စားတောက်နေတဲ့အမျိုးသားနှစ်ဦးပေါင်တင်ပါနဲ့ခြေစလုံးတွေမှာဒဏ်ရာရခဲ့တယ်လို့ကြောင်မဲမြို့ကန်တဦးဖြစ်တဲ့ဦးတမောင်သိန်းက VOA ကိုပြောပါတယ်
။ရက်9လလောက်ရက်ခွဲ10ပေါ့။ဒီရက်ခွဲ10ပေါ့။အဲ့ဒီဘက်ကနေတော့မှာစိုက်ကင်းနဲ့ဆင်းလာပြီးတော့အဲ့ဒီဆိုင်ရှိမှာဒီတော့အတူကြီးဆိုတဲ့အစားတောက်ဆိုင်ကိုဗစ်ကိုဖြေလျှော့ပြီးတဲ့အခါမှာဖုံးဝင်ရတဲ့ဆိုင်လေးပေါ့။အဲ့တော့အဲ့ဒီဆိုင်လေးမှာပြန်ဝိုင်းမှာခိုင်သွားနေတဲ့ကလေးတွေအဲ့ဒီအစားကင်းနဲ့လာပြီးရက်ပြီးပြစ်သွားတာပြောတယ်။ပြစ်တယ်လို့မရောက်လို့ပြောတယ်။ပြစ်တာတော့ခုနှစ်ချက်ပြ။အခြေပြနာမှာမရောက်မှန်တာပေါ့နော
်ပြမှုကျွလွန်သူတွေဟာဘသူတွေဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလက်နက်ကင်အဖွဲ့တွေလှုပ်ရှားရနေပြီမှာပြစ်ခတ်မှုကြုံခဲ့တာကြောင့်ဥတင်ပေါင်သိန်းတို့လိုဒေသခံတွေကြာစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့ရှိမှာတော့ပြစ်ခတ်မှုတွေစိတ်ကြေလို့ပြောလို့ရတာပေါ့နော်ပြင်များတယ်လို့ပြောလို့ရတာပေါ့ဘာဖြစ်လို့အပြစ်ခံပြီးသွားတဲ့အားတွေလည်းရှိတယ်မရှိပါတရားဥပဒေစိုးရိမ်မှုတို့နောက်တော့ဒီကိစ္စရဲ့ကြာရတာတာရက်ထဲမှာရှိတာပါ။ကျွန်တော်တို့ဘက်မှာတော့မရှိကြပါဘူ
း။ကြောင်မဲမြို့မှာ2018ခုနှစ်ကကျမ်းမော်အရာရှိဟောင်းတဦးနဲ့တန်ခါတော်တပါပြစ်ခတ်တပြတ်ခံရတယ်လို့2019ခုနှစ်မှာကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ3ယောက်နဲ့ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလကလည်းကြောင်မဲမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စော်တို့ပြစ်ခတ်တပြတ်ခံခဲ့ရပါတယ်။ဒီပြစ်မှုတွေမှာလည်းဘသူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမရှိခဲ့ပါဘူး။ဒီလ24ရက်နေ့ကလည်းကုတ်ခိုင်မြို့နယ်မန်ပင်းရွာအနီးကကြမ်းဆိုင်ခင်းတန်းမှာအမျိုးသမီး2ယောက်ကိုလက်နက်ကင်တပ်ဖွဲ့ဝင်2ဦးကအတင်းကျပ်ခေါ်ဆောင်သွားခဲ့ပြီးအရွယ်မရောက်သေးတဲ့မိန်းကလေး2ဦးအာဓမပြုကျင့်ခံခဲ့ရတာကြောင့်ရဲစခန်းကိုတိုင်ကြားဖို့ပြင်ဆင်နေတယ်လို့လည်းဒေသခံ2ဦးကပြောပါတယ
်ခုကဒီအာဓမပြုကျင့်ခံတဲ့ကောင်မလေးက16မိနစ်ကြာလက်နက်နဲ့ထင်ထားတဲ့အတွက်ကြောင့်အောက်လုံပြီးတော့ကျွလွန်ခံရတာပေါ့ဟုတ် KIA စတန်းနေအောင်လုံးလုံးကျွလွန်လို့နမို့ကြာဒီတတတယောက်တည်းဒီကိစ္စကိုကျွန်တော်တို့ဒီမူတန်မြို့နယ်ဒီရဲစခန်းမှာအမှုဖွင့်ထားမယ်ဒီနေ့တော့လည်းဒီနေ့ဒီနေ့အစီအစဉ်ပြေပွဲနဲ့မှတ်ချက်တော့အမှုဖွင့်မယ
်အာဓမပြုကျင့်သူဟာကချင်လွတ်လပ်ရေးတပ်မတော် KIA တပ်ဖွဲ့ဝင်ဖြစ်တယ်လို့ဒေသခံတွေကဆွဆွဲထားပေမဲ့ KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းနဲ့ပတ်သက်ပြီးအောက်ခြေကတင်ပြလာတာမရှိသေးဘူးလို့ပြောပါတယ်အဲ
့ဒါနဲ့ပတ်သက်လို့ကျွန်တော်အောက်ခြေကသတင်းကဘာမှမတည့်ဘူးခင်ဗျအဲ့ဒါမျိုးဒီဖြစ်လို့ရှိရင်တော့ကျွန်တော်ရေးယူတာရှိပါတယ်ကြီးရောက်ရေးယူတာရှိပါတယ်ဒီလို policy ရှိပါတယ်ဟုတ်ကဲ့
ရှမ်းပြည်နယ်အတွင်းဥပဒေမဲ့လုံရက်တွေကျူးလွန်နေပေမဲ့အပြစ်ပေးအရေးယူနိုင်တဲ့အခြေအနေတွေအားနည်းနေတဲ့အပေါ်လူ့အခွင့်အရေးလှုပ်ရှားနေတဲ့ညီမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုသုံးသပ်ပါတယ
်နက်နက်ကင်စစ်ပွဲတွေရှိနေတဲ့ကာလပတ်လည်ဒီကိစ္စတွေဖြစ်ပါတယ်အဲ့တော့ငင်းငယ်ကြီးကိုကျွန်တော်တို့နီးတဲ့နဲ့ဖော်ဆောင်နေပါတယ်ဆိုတော့ပြောကြတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အမှန်တကယ်ငင်းငယ်ကြီးကိုဖော်ဆောင်နိုင်သောကိစ္စတွေမြေပြင်မှာရှိဖို့အရန်လိုအပ်တယ်ဗျဒီလိုမျိုးကိစ္စတွေမရှိမချင်းထားတွေကတော့ celebrate ဖြစ်နေအောင်မှာပါပဲနောက်တစ်ခုကတော့ကျူးလွန်တဲ့တမတော်တိုင်းကျူးလွန်တဲ့စစ်တပ်တိုင်းကျူးလွန်တဲ့လက်နက်ကိုင်တပ်ဖွဲ့တိုင်းကဒီကိစ္စတွေမလုံဆောင်ရပါဘူးအမှန်တကယ်ဟိုမကျူးလွန်ဖို့အတွက်လေးစားသောတရားဖြစ်လို့ရှိနေချက်ချင်းDollar ရယ်လို့အမြဲတမ်းပြောနေတဲ့တင်းကြီးမခံမင်းနဲ့အပြစ်ပေးရေးရတော့ကိစ္စတွေကိုအမြဲတမ်းထူထောင်ဖို့လိုအပ်နေပါပြီ
။ဒီအပိုင်းတွေအတွင်းမှာမူဆယ်မြို့နယ်မှာမိသွေးကားရှင်ပေါင်းပြစ်ခတ်ခံရတာ၊တီဘောမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတပ်ဖြတ်ခံရတာ၊အရက်သားတွေကိုလက်နက်ကင်အဖွဲ့တွေကဖမ်းဆီးတာဆိုတဲ့သတင်းတွေလည်းဇက်တိုက်ထွက်ပေါ်နေတယ်လို့တိုက်ပွဲကြောင့်နေရစွန့်ခွာနေရတဲ့စစ်ရှောင်တွေလည်းယာနဲ့ချီရှိနေစေဖြစ်ပါတဲ့။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့နိုင်ငံအလိုက်လူ့ခွင့်ရေးအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲ UPR လုပ်ငန်းစဉ်မှာတော့မြန်မာအစိုးရတာဝန်ရှိသူတွေကလူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းနေတာတွေရှိကြောင်းတင်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းရှမ်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေကလူ့ခွင့်ရေးအခြေအနေတွေအပေါ်စိုးရိမ်ကြောင်းနိုင်ငံတကာကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။